အီရန်နိုင်ငံမှာဆယ်စုနှစ်တည်းနဲ့ချီပြီးပြဋ္ဌာန်းထားတဲ့အမျိုးသမီးတွေအစ္စလာမ်ရဲ့ခေါင်းစည်းပေါ်မှာမချုံမနေရဥပဒေကိုပြန်လည်သုံးသပ်နေတယ်လို့တာဝန်ရှိသူတွေကစနေနေ့မှာထုတ်ဖော်ပြောဆိုပါတယ်။လွှတ်တော်နှစ်ရစလုံးနဲ့တရားရေးဌာနတို့ဒီကိစ္စအပေါ်မှာဆောင်ရွက်နေပြီးခေါင်းစည်းပေါ်မှာမချုံမနေရဥပဒေကိုပြန်လည်ပြင်ဆင်ဖို့လိုမလိုသုံးသပ်နေတယ်လို့ရှစ်နှစ်ကျော်ကပြောဆိုပါတယ်။သူပြောဆိုတာကို ISNA သတင်းဌာနကဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓနေ့ကဥပဒေပြန်လည်သုံးသပ်ရေးအဖွဲ့နဲ့လွှတ်တော်ရည်ချင်းမှုကော်မတီတို့တွဲဆောင်ခဲ့ပါတယ်။နောက်တစ်ပတ်နှစ်ပတ်ကြာရင်ဘယ်လိုလုပ်မယ်ဆိုတဲ့အဖြေထွက်ပေါ်လာမှာဖြစ်တယ်လို့ရှင်းနေကြုတ်ကပြောဆိုပါတယ်။ခေါင်းစည်းပေါ်မှာမချုပ်မနေရဥပဒေကိုအစ္စလာမစ်တော်လှန်ရေးအစိုးရတက်လာပြီးနောက်1983ခုနှစ်ဧပြီလမှာစတင်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အစ္စလာမစ်ခေါင်းစည်းပေါ်ကိုကောင်းမွန်စွာဝတ်ဆင်ထားခြင်းမရှိတဲ့အတွက်ဆိုကဖန်စီခံခဲ့ရပြီးဘာသာရေးရဲ့အချုပ်အခန်းအတွင်တည်ဆုံခဲ့တဲ့အသက်22နှစ်အရွယ်မာရှယ်အမ်နီတည်ဆုံမှုအပေါ်မကျေနပ်တဲ့အတွက်လွန်ခဲ့တဲ့စက်တင်ဘာလ16ရက်နေ့ကစပြီးအီရန်နိုင်ငံတဟွန်းဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒီနောက်မှာတော့အီရန်တာဝန်ရှိသူတွေကဒီဥပဒေအပေါ်ပြန်လည်သုံးသပ်မှုထွက်ပေါ်လာတာပါ။နှစ်လကျော်ကြာဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲတွေအတွင်းအီရန်အစိုးရကအကြမ်းဖက်နှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြသူတွေရာနဲ့ချီတည်ဆုံခဲ့ရပါတယ်။